တရုတ်နိုင်ငံကိုတင်သွင်းတဲ့အမေရိကန်လုံမော်တော်ကား၊ကုန်တင်ထရက်ကားနဲ့ကားပစ္စည်းတွေအပေါ်ဒေါ်လာ126ဘီလီယံပေါ်သွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်ကိုဇန်နဝါရီ1ရက်နေ့ကစပြီးတော့ရက်60ဆိုင်းငံ့ထားမယ်လို့တရုတ်ကပြောလိုက်ပါတယ်။တရုတ်သမ္မတဆီဂျင်ပင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီလဆန်းပိုင်းကသဘောတူခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေကိုလက်တွေ့အကောင်အထည်ဖော်တဲ့အနေနဲ့သွင်းကုန်ခွန်ကောက်ခံရေးကိုဆိုင်းငံ့လိုက်တာဖြစ်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ကုန်သွယ်ခွန်ဆိုင်ရာကော်မရှင်ရုံးကကြေညာပါတယ်။တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးဆိုင်ရာရေးချေခံသဘောတူညီမှုတွေရရှိဖို့ညှိနှိုင်းနေတဲ့ကာလအတွင်းတရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးမဲ့အစီအစဉ်ကိုဆိုင်းထားဖို့တမရထရမ့်ဘက်ကသဘောတူထားပြီးဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံမှာကျင်းပခဲ့တဲ့ G20 ထိပ်သီးစည်းဝေးပွဲအတွင်းတမရထရမ့်နဲ့တမရရှိတို့တီးတန့်တွေ့ဆုံကြစဉ်မှာကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေရရှိခဲ့တာဖြစ်ပါတယ်။